ရီပက်ကရီဖြစ်နေတဲ့ကက်ရှမီးယားဒေသမှာအိန္ဒိယနဲ့ပါကစ္စတန်ကြားနေဆက်တိုက်ပွဲတွေပြင်းထန်လာနေတာမှာရသတိဆုံးမှုတွေလည်းတိုးလာနေပါတယ်အင်္ဂါနေ့ညကတနက်တွေမော်တာကြီးတွေနဲ့အပြန်အလှန်ပစ်ခတ်ခဲ့တာမှာလူ3ယောက်ထက်မနည်းသေဆုံးပြီးတော့16ယောက်ဒဏ်ရာရခဲ့တယ်လို့အိန္ဒိယဆိုရအရာရှိတွေကပြောပါတယ်။ပါကစ္စတန်သတင်းမီဒီယာတွေမှာတော့အိန္ဒိယဘက်ကတိုက်ခိုက်မှုကြောင့်လူ3ယောက်သေဆုံးတယ်လို့ဖော်ပြပါတယ်။တနင်္လာနေ့ကတော့အရက်သား9ယောက်သေဆုံးပြီးဒါဟာဆယ်စုနှစ်တခုကျော်ကာလအတွင်းကက်ရှမီးယားဒေသပြည်ပခါမှာအရက်သားသေဆုံးမှုဦးရေအများဆုံးပဲဖြစ်ပါတယ်။နှစ်ဖက်စလုံးကအရက်သားထောင်ချီဟာတိုက်ခိုက်မှုတွေကြောင့်ဘေးလွယကိုရွှေ့ပြောင်းနေထိုင်ခဲ့ကြတာပါ။အိန္ဒိယလေတက်အကြီးကဲမာရှယ်အာရဗရာဟာကတော့နေဆက်ပြိပကအဆုံးတက်နိုင်မဲ့အဖြစ်တစ်ခုအမြန်ဆုံးရအောင်ကြိုးပမ်းသွားမယ်လို့ဆိုပါရရှင်။